NUG အမျိုးသားညီညွတ်ရေးအစိုးရပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေစုအပါအဝင်ဒီနိုင်ငံသားရေးကာကွယ်ရေးပြည်ထောင်ရေးနဲ့လူ့အခွင့်အရေးဝန်ကြီးတွေနဲ့ဝန်ကြီးခုနှစ်ဦးနဲ့ဒုဝန်ကြီးတွေတက်ကြွလှူရှားသူတချို့ကိုမြန်မာစစ်ကောင်စီကနိုင်ငံသားအဖြစ်ကနေရက်စဲလိုက်ပါတယ်အခုလို့စစ်ကောင်စီကနိုင်ငံသားအဖြစ်ကရက်စဲကြောင်းကြေညာလိုက်တာဟာတရားမဝင်ဘူးလို့ NUG အစိုးရရဲ့လူ့အခွင့်အရေးဝန်ကြီးကထောက်ပြဝေဖန်လိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကအကြောင်းစုံကိုပြောပြပေးမှာဖြစ်ပါလေဗျာ
။ဟုတ်ကဲ့မြမစစ်ကောင်စီအနေနဲ့ NUG ရဲ့အဓိကဝန်ကြီးတွေဖြစ်တဲ့ပညာကျန်းမာဝန်ကြီးဒေါက်တာဇော်ဝေစု၊ကာကွယ်ရေးဝန်ကြီးဥယျာဉ်မွန်၊ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးလင်ကိုလတ်၊နိုင်ငံခြားရေးဝန်ကြီးဒေါက်စင်မာအောင်၊ဆက်သွယ်ရေးနဲ့သတင်းနည်းပညာဝန်ကြီးဦးထင်လင်းအောင်၊လူ့အခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းအပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာတို့ကိုအခုလိုနိုင်ငံသားအဖြစ်ကရက်စဲကြောင်းညင်ညာလိုက်တာပါကြအပြင် NUG ရဲ့အမျိုးသမီးနဲ့လူငယ်ကလေးကြီးရဒူဝင်ကြီးဒေါ်ဤတင်စာမောင်88ခေါင်းဆောင်တူဖြစ်တဲ့ဦးမင်းကိုနိုင်တက်ကြွလူရှာသူဦးမျိုးရနောင်သိန်းနဲ့ဤပန်ဆယ်တို့လည်းအခုလိုနိုင်ငံသားအဖြစ်ရစဲခရတဲ့အထက်မှာပါသွားခဲ့ပါတယ်။ဒီပါကိုတရားမဝင်ထွက်သွားပြီးမြန်မာနိုင်ငံရဲ့အကျိုးထိခိုက်တာတွေလှုပ်ဆောင်မှုကြောင့်အခုလိုနိုင်ငံသားအဖြစ်ရစဲခဲ့ရတာလို့စစ်ကောင်စီဘက်ကထုတ်ပြန်ခဲ့တာပေါ့။သူကြမှုကိုမေးရမှာလူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက
ဟုတ်ပြီကျွန်တော်တို့အခုလိုမျိုးဟိုနိုင်ငံသားဖြစ်ရဲစဲတာကတော့အရင်တုန်းကအဲ့လိုမျိုးနာမည်တွေတက်တာမရှိဘူးဒါပေမဲ့အဲ့တုန်းကဘယ်လိုလုပ်ဆောင်လဲဆိုလို့ရှိရင်တော့နိုင်ငံသားမှတ်ပုံတင်အစ်စ်ကိုပြန်ပြောင်းလိုက်တယ်အဲ့တော့အဲ့စမှတ်ပုံတင်အစ်စ်မှာစီးရင်မပါတဲ့သူကလူလူနိုင်ငံသားဖြစ်ကနေပေးပြစ်သွားတာပေါ့နော်အခုဒီတစ်ခါတော့သူတို့ကဟိုလူသိစင်ညာနောက်ကနာမည်ကိုတက်ပြီးတော့လုပ်ဆောင်တဲ့ချက်ကတော့ဒါနည်းနည်းထူကြတယ်ထပ်မပြန်ကြည့်မယ်ဆိုလို့ရှိရင်လည်းအဲ့ဒီလူတွေရဲ့လှုပ်ဆောင်မှုကိုသူတို့အနေနဲ့ဟိုစိုးရိမ်တာရှိတယ်တုံ့နှောက်တာရှိတယ်ဒါကြောင့်မလို့ဒီလိုဆက်လက်လှုပ်ဆောင်နေတဲ့နိုင်ငံတကာနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုကြောက်ရွံ့ပြီးတော့ဒါကိုဟန်တားတဲ့အခြေအနေမျိုးလည်းဖြစ်ပါတယ်ခင်ဗျအ
ဲ့ဒီတော့တကယ်တမ်းဘလို့ရွယ်ချက်နဲ့အခုလိုလှုပ်ဆောင်တာဖြစ်နိုင်ပါလဲလို့မေးရမှာပြည်ထောင်စုနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးလွင်ကိုလက်က
သူတို့လုပ်တဲ့ရွယ်ချက်အနေနဲ့ပြောလို့ရှိရင်တော့ဒါကျွန်တော်တို့ဒီတော်တော်ကနေဒီရွေးကောက်တင်ရောက်ထားတဲ့ကျွန်တော်တို့ဒီအစိုးရအဖွဲ့အားတကယ်တမ်းကျတော့နာဂဖရနိုင်ငံကိုတိဆောက်ဖို့ရည်ရွယ်ချက်ရှိရှိနဲ့တော်လှန်ရေးနိုင်ငံတကာရောက်နေတဲ့နိုင်ငံသားတွေရဲ့အင်အားတွေနဲ့ပူးပေါင်းပါဝင်မှုတွေဒါကြောင့်မလို့ကျွန်တော်တို့အစိုးရအဖွဲ့ဒီထဲမှာပါဝင်နေတဲ့သူတွေတဲမှာဆိုလို့ရှိရင်လည်းအဲ့လိုလောလောဆယ်မှာပြပရောက်နေတဲ့သူတွေနိုင်ငံရေးလိုအပ်ချက်အရာလုပ်နေကြတာတွေရှိတယ်ဒါကဒီအစိုးရအဖွဲ့ဝင်နေနဲ့ပတ်သက်ပြီးတော့ဒီဥပဒေကြောင်းအရာမောရှာကြံပြီးတော့ဗောနော်တိုက်ခိုက်လို့တဲ့ရွေချက်တဲ့ဟိုစောင်းရနေတယ်လို့ပဲဟိုကျွန်တော်မြင်ပါတယ
်ဒါအပြင်ဥအောင်မျိုးမင်းကလည်းစစ်ကောင်စီအနေနဲ့ခုလိုလုပ်ပိုင်ခွင့်မရှိဘူးလို့ကန့်ကွက်လိုက်ပါတယ
်အမှန်တော့နိုင်ငံသားဥပဒေနိုင်ငံသားဖြစ်ပေဖြစ်တာမပေဖြစ်ဘူးဆိုတာကနိုင်ငံမှာရှိတဲ့သမရကဆုံးဖြတ်တဲ့အရာဖြစ်ပါလိမ့်မယ်နော်ဒါပေမဲ့အခုချိန်မှာသမရရဲ့ဆုံးဖြတ်ချက်လည်းမပါဘူးနောက်တစ်ခါအခုလိုမျိုးကြေညာတဲ့သူကဟိုစစ်အာဏာသိမ်းဖို့အတွက်ကြိုးပမ်းနေတဲ့အကြမ်းဖက်တပ်ဖွဲ့ဖြစ်တဲ့အတွက်ဒါကတရားဝင်မှုလည်းမရှိဘူးကျွန်တော်အတိအမှန်လည်းမဖြစ်ဘူးကျွန်တော်တို့ရဲ့နိုင်ငံသားဖြစ်မှုနဲ့နိုင်ငံချစ်တဲ့စိတ်ကိုဘယ်လိုနည်းနဲ့မှသူတို့တားဆီးနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံသားတွေရဲ့တာဝန်အတိုင်းမြန်မာနိုင်ငံကောင်းမှုတွေလှုပ်ဆောင်မဲ့စိတ်သက်ကိုလည်းကျွန်တော်ဘယ်တော့မှတွေးရင်သွားမှာမဟုတ်ပါဘူ
းဒီနေရာမှာအပြည့်ပြည့်ဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆဆာကလည်
းတခြားနိုင်ငံသူနိုင်ငံသားဖြစ်ချေကျွန်တော်မှဖြစ်နိုင်ခွေတွေမြတ်စီတယ်ဒါပေမဲ့လည်းဒီလိုခွေတွေကိုကျွန်တော်ကလို့ဝမယူဘဲနဲ့ကျွန်တော်ကိုယ်တိုင်ကမြန်မာနိုင်ငံကိုတည်ဆောက်ခြင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားဖြစ်ရတာကိုပါဝရကိုယူပြီးတော့ကျွန်တော်အလုပ်ကမြန်မာနိုင်ငံသားအဖြစ်နဲ့ကျွန်တော်ထောက်ရဒီမြန်မာပဲစီမှာပဲဆိုတော့ဒီနိုင်ငံရဲ့အကြတဲ့ကြောင့်ဘာမှဒါကိုစုဖြတ်ပိုက်ခွင့်မရှိသလိုကျတို့အနေနဲ့လည်းဒါသူတို့လှုပ်ချက်ကြောင့်ထိခိုက်နေတာစေမဲ့အကြောင်းအရာတစ်ခုမှလည်းမရှိပါဘူး
။ဒါအပြင်1982မြန်မာနိုင်ငံသားဥပဒေလုပ်ပိုင်ခွင့်ရလောက်တာပါလို့စစ်ကောင်စီဘက်ကပြောတာကိုလည်းဝန်ကြီးဦးလွင်ကိုလက်က
ဒီ82ဒီနိုင်ငံသားဥပဒေနဲ့ပတ်သက်ပြီးကိုးကားခဲ့တာလည်းရှိတာပေါ့တကယ်တော့ဒီနိုင်အဲ့ဥပဒေကိုတိုင်ကိုကဒါဟိုအများကြီးပြင်ဆင်ရအောင်မဲ့ဥပဒေတစ်ခုဖြစ်တယ်ပေါ့အဲ့တော့ဒီဥပဒေကိုအခြေခံပြီးတော့ဆွဲတယ်ဆိုတဲ့ကိစ္စမှာလည်းဒီကျွန်တော်တို့ကအခုဆိုရင်နိုင်ငံအသစ်တည်ဆောက်ဖို့အတွက်တော်လိုင်းရေးတည်ရလုပ်နေကြတာပေါ့နော်ဒါကြောင့်မို့လို့ဒီနိုင်ငံအသစ်ကိုအထောက်ပံ့မဖြစ်တဲ့ဒီယူဆတွေတမိုးဆန်တွေပေါ်မှာအခြေခံထားတဲ့ဥပဒေကိုကိုးကားနေတာကလည်းဒါအသေးပဲမရှိဘူးပေါ့နော်ဟိုဒါကြောင့်မို့လို့ဟိုပုံတရားမျိုးစုံနဲ့ဒါပြည်သူကတင်မြှောက်ထားတဲ့အစိုးရတရရဲ့ image ကိုဟိုကြောက်အောင်စူးစမ်းနေတဲ့စူးစမ်းမှုပဲဖြစ်တယ်ဒါပေမဲ့
ဒီစကားဆောက်ပြီးတကယ်လုံးလက်မခံတဲ့အတွက်ကြောင့်မို့လို့ဒီကျူးစားမှုဟာလေဟိုအရာဖြင့်သာအကြောင်းရှိပါဘူးတကယ်တော့စစ်ကောင်စီအနေနဲ့အဓိကဆန့်ကျင်လှုပ်ရှားသူတွေရဲ့နိုင်ငံခြားခီးတွားလက်မှတ်တွေကိုတင်စီခဲ့တာနဲ့နေအိမ်တွေကိုချိတ်ပိတ်ကြခြင်းအခုနိုင်ငံသားဖြစ်ကရစဲမှုတွေကိုလှုပ်လာခဲ့ရမှာနောက်ထပ်လည်းဆက်လက်ဖော်ထုတ်ကြေညာသွားမယ်လို့ထုတ်ပြန်ထားပါ